ပွင့်လင်းရာသီဖြစ်တဲ့အခုကာလမှာဖန်ကန့်ကြောင့်စင်းတွင်ဒေတာကကုမ္ပဏီလောက်ကွက်တွေဟာစည်ရန်တရားမျိုးစုံနဲ့လုပ်ငန်းခွင်ဆက်တင်နေခြင်းဖြစ်ပါတယ်။ချောင်းထွေးတဲ့အော်တိုဘာလဂုံကနေစပြီးမိုးမကျမီမေလအထိလုပ်ကင်ကြတာလည်းဖြစ်ပါတယ်။အဲ့ဒီလိုစည်ရန်တရားကြီးတွေနဲ့တူဖော်လုပ်ကင်နေကြတဲ့ကုမ္ပဏီတွေနဲ့စွန့်ပြစ်မြေစာပုံတွေအနီးရင်းစစ်ကြောင့်တူဖော်နေသူတွေကြားမှာကြောက်ရှာဖွေမှုကိုအကြောင်းပြုပြီးမကြာခဏပဋိပက္ခတွေဖြစ်နေတာပါ။ပဋိပက္ခတွေဖြစ်ပွားတဲ့အခါမှာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့တင်နာပြပောက်တာမျိုးတွေကိုအလွယ်တကူမလုပ်သင့်ဘူးလို့ဖန်ကန့်ဒေတာမှာရှင်းနေနေပါရင်စစ်တူပေါ်လောက်ကင်နေသူတူဦးဖြစ်တဲ့ကိုကြည်စိုးဦးကပြောပါတယ
်ရင်စစ်အနေနဲ့လည်းကုမ္ပဏီလောက်ကထရင်ဝင်လာရင်မဖြစ်တော့ဘူးကွန်ပဏီကလည်းအလုံးလုံးနေပြီလေအလုံးလုံးနေပြီးတော့ဆွတ်ပြေနေသားနေရာလည်းပြန်ဖြစ်နေပြီးစစ်စစ်တွေလည်းစောက်ကုန်းရနေပြီအဲ့ဒီအနေထားမှာရှိနေတော့ဒါရင်စစ်တွေအနေနဲ့တော့မလုပ်တော့ဘူးပေါ့ဗျာဒီစစ်တွေကဒီလိုမျိုးအင်းလည်းအားနဲ့လောက်ကထဝင်နေဆိုရင်ဥပဒေလမ်းကြောင်းအတိုင်းမှာလုံခြုံရေးအားတိုးမြှင့်ပြီးမှဆန္ဒပြုခံရရှိလို့ရှိဥပဒေကြောင်းရမယ်လို့ဆိုရင်တော့ကောင်းတယ်ကဒီတနက်တည်းနဲ့ဟို၆ပြီးဖြစ်တာပဲဖြစ်ဖြစ်ရဲဖြစ်တာပဲဖြစ်ဖြစ်အဲ့လိုမျိုးတော့စစ်ကတော့ရဲဘက်ကတော့မလုပ်ဘူးက
ြအများဆုံးဖြစ်လေရှိတဲ့ပုံစံကကြောက်စင်းကုမ္ပဏီလောက်ကတည်းထဲရင်းမစစ်သမားတွေကအုပ်စုဘက်ဝင်ရောက်ပြီးတူပေါ်လုကင်တဲ့အခါလုံခြုံရေးတပ်ဖွဲ့တွေကတားမြစ်ရမှာနှစ်ဖက်တင်းမာပြီးတနက်ပြပောက်တဲ့အထိဖြစ်ပွားလေးရှိတာပါပြီးခဲ့တဲ့ရက်ပိုင်းကလည်းကုမ္ပဏီတစ်ခုရဲ့လုပ်ကွက်ထဲရေမစေးသမားတွေဝင်ရောက်တူဖော်လို့တားမြစ်တဲ့အခါဆေးရံနဲ့တချို့ဖြစ်စည်းခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကတနပ်ပစ်ပေါက်ရမှာရေမစေးသမားတချို့ထံရရှိခဲ့ပါတယ်။အဲ့ဒီလိုမဖြစ်ဖို့ဆိုရင်အုပ်ချုပ်ရေးအဖွဲ့တောင်းရှိသူတွေအနေနဲ့ရေမစေးသမားနဲ့ကုမ္ပဏီလုပ်ငန်းရှင်တွေကိုတွစ်ဆုံပြီးလိုက်နာရှောင်ကျဉ်ရမယ့်အချက်တွေကိုကြိုတင်ရှင်းပြမှုတွေပြုလုပ်တင်တယ်လို့စိတ်မှုကြီးဝအခြေစိုက်တင်ခါလူမှုကွန်ရက်ရဲ့အဖွဲ့ရဲ့ဥက္ကဋ္ဌဦးခင်မောင်ကပြောပါတယ်။
ကွာဒီနေ့ဆီအလေးစကမ်းရှိပေးနေကွန်မြူနတီဝင်ပြီးလို့လို့ဖြစ်တယ်ဆိုတော့အားလည်းမကောင်းဘူးပေါ့အရင်စီးတဲ့ရှာတဲ့ခါလေအဲကွန်ဗင်ကသူလို့လောလောဆယ်ပေးမယ်ဆိုရင်တော့ပိုပြီးကောင်းတာပေါ့အတိအကျဒီဥပဒေစိုးမိုးရေးလုံခြုံရေးကတော့ကျွန်တော်တို့အရေးကြီးရတယ်အဲပြည်ခိုင်မဖြစ်အောင်ကြိုတင်ပြီးတော့လုံခြုံရေးတွေညာလျှာထားဖို့လိုတာပေါ့အဲမျိုးဆိုရင်တော့လုံးဝပြည်ခိုင်မရှိတော့
ဖန်ကန့်မြို့နယ်အတွင်းကရဲအယံတိုင်ရင်းတွေနဲ့အစိုးရတပ်မတော်တို့ဟာနိုင်ငံတော်အစိုးရနဲ့အကျိုးတူလုပ်ကင်နေကြတဲ့ကြောင်မြတ်တူဖော်ရေးကုမ္ပဏီတွေအပါအဝင်တရားဝင်အခွင့်ဆောင်ပြီးလုပ်ကင်နေကြတဲ့ကုမ္ပဏီလုပ်ကွက်တွေကိုဥပဒေအရကာကွယ်ဖို့တာဝန်ရှိနေတာလည်းဖြစ်ပါတယ်။ဒီလိုအခြေအနေမှာဒေတာအတိတိကနေပြီးဖန်ကန့်ဒေတာမှလာရောက်စီးပွားရှာလုပ်ကင်နေကြသူတွေထဲမှာလည်းစီကံလိုက်နာသူတွေရှိတယ်လို့မလိုက်နာသူတွေလည်းရှိနေတဲ့အတွက်အုပ်ချုပ်ရေးဘက်ကတရားဥပဒေလမ်းကြောင်းအတိုင်းထိန်းချုပ်ဖို့ခက်ခဲနေပါတယ်။အုပ်ချုပ်ရေးအဖွဲ့ကတော့ကုမ္ပဏီတွေကတာဝန်ရှိသူတွေနဲ့ရင်းမစေးသမားတွေကိုတွစ်ဆုံပြီးတနိုင်တလောက်ကွင်းစင်းဆောင်ရွက်တာတွေရှိတယ်လို့ဖန်ကန့်မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်ဆောင်အောင်ကပြောပါတယ်
။ကျွန်တော်တို့ကွင်းစင်းတဲ့ခါမှာတော့ကုမ္ပဏီတွေကလည်းစနစ်ကျရနဲ့တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေညီတူဖို့မှုရှိမရှိလို့ကျွန်တော်ကြက်မှတ်တယ်လို့ရင်းမစေးတွေလည်းစည်းကမ်းနဲ့အညီပြည်သူ့ဘုံမှာမထိခိုက်ဖဲနဲ့ပေါ့နော်။သူတို့စွန့်ပစ်တဲ့မိသားပုံမှာအေးချမ်းချမ်းနဲ့သူတို့ရှာဖို့တော်တယ်ကျွန်တော်တို့စီယုံပြီးပြောစုပါတယ်လို့ပြောပါတ
ယ်။ဖန်ကန့်ဒေတာမှနှစ်ပေါင်းများစွာရင်းမစေးရှာဖွေလုပ်ကိုင်နေသူတချို့ကရင်းမစေးတမနဲ့ကုမ္ပဏီနှစ်ဖက်လုံးကိုအစိုးရအနေနဲ့မြတ်တစွာစဉ်းစားပြီးစီမံပေးစီလိုတယ်လို့ပြောပါတယ်။ဒီတွင်လည်းဖန်ကန့်မြို့နယ်ကလွတ်တော်ကိုယ်စားလှယ်နှုတ်ဦးဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေနဲ့အတူကုမ္ပဏီလုပ်ကတွေတဲ့ကွင်းစင်ပြီးကုမ္ပဏီဘက်ကကိုယ်စားလှယ်တွေနဲ့ရင်းမစေးတမတွေအပါအဝင်ကြောက်စိန်လောကသားတွေနဲ့တွေ့ဆုံခဲ့ကြပါတယ်။ဒါကြောင့်ကုမ္ပဏီတွေဘက်ကစွန့်ပစ်မိစားတွေကိုရင်းမစေးတမတွေကြောက်ရှာလို့ရအောင်တတ်မှတ်ထားတဲ့နေရာတွေမှာစနစ်တကျစွန့်ပစ်ဖို့နဲ့ရင်းမစေးတမတွေကလည်းကုမ္ပဏီတွေထဲဝင်ရောက်မတူဖော်ကြဖို့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။အဓိကဖန်ကန့်ဒေတာမှဖြစ်ပေါ်နေတဲ့အခြေအနေတွေဟာတရားဥပဒေစိုးမိုးမှုအားနည်းတာကြောင့်လို့ဖန်ကန့်မြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ
်ကျွန်တော်တော်ကိုရီကိုတွေ့ဦးပါတယ်အဲတမတော်သားတွေရဲတပ်ဖွဲ့တွေရောက်လာတဲ့အခြေအနေကိုထိမ့်သိမ်းဖို့ရောက်လာတယ်ဆိုဟာလာဝိုင်းပြီးဆဲကြတာမျိုးတို့နော်အပေါ်ကနေခဲနဲ့ပြစ်ကြတာမျိုးတို့မကြောက်ဝမနာတာတွေအော်ကြတာမျိုးတွေကျွန်တော်ကိုယ်တိုင်တွေ့ဦးတယ်အဲ့တော့ဒီကိစ္စတွေဟာဘယ်သူမှတော့ကိုရတက်အနေကိုရာမရှာဘဲနဲ့အလကားနေနေတော့မလုံးကြပါဘူးအဲ့တော့ဒါဘာပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်တရားဥပဒေကိုလေးစားလိုက်နာပြီးတော့မှဟလာအရာရာကိုနော်စဉ်းစားချင်းချင်းပြီးတော့လုပ်ပေးချဖို့လိုပါတယ်ကျွန်တော်အနေနဲ့ဘယ်သူလုံနေဘယ်သူပဲဆိုတော့ကျွန်တော်အနေမှာပြောလို့ဘူးလက်ရှိဖြစ်နေတဲ့အနေထားမျိုးတော့တရားဥပဒေမစိုးမိုးတဲ့အနေထားမျိုးပဲကျွန်တော်အများဆုံးတွေ့ရတာပ
ါစင်ရဲမွဲတင်မှုတွေနဲ့အလုတ်ကန်ရှာပတ်မှုတွေကြောင့်နိုင်ငံအနှံ့ငတ်နေဖက်ကန်ဒေတာမှလာရောက်လုတ်ကန်နေကြတဲ့ပြည်တွင်းရွှေ့ပြောင်းလုတ်သားတွေဟာနှစ်သိန်းဝန်းကျင်ရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ